မက်သဖက်ဒမင်းမွေးရစိတ်ကြွဆေးကုန်ကူးမှုငွေမဲကိုငွေပြူလုံးမှုနဲ့ပတ်သက်ပြီးတော့မြန်မာမျိုးသမီးတူကိုထိုင်းနိုင်ငံပြည်မှုဆိုင်ရာတရားရုံးကသေတံချမှတ်လိုက်ကြောင်းဇန်နဝါရီလ25ရက်နေ့ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။အသက်43နှစ်အရွယ်ဒေါ်မြင့်သိန်းအေးကိုမက်သဖက်ဒမင်းမွေးရစိတ်ကြွဆေးပိုင်ဆိုင်မှုရောင်းဝယ်မှုနဲ့ငွေမဲကိုငွေပြူလုံးမှုတွေအပါအဝင်တခြားဆွဲချက်တော်တော်များများမှာပြစ်မှုကျူးလွန်ကြောင်းထင်ရှားတဲ့အတွက်သူ့ကိုသေတံအပြစ်ပေးဖို့တရားရုံးကဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။ဒေါ်မြင့်သိန်းအေးဟာ2019ခုနိုဝင်ဘာလတုန်းကဖမ်းဆီးခံခဲ့ရတာဖြစ်ပြီးမွေးရစေဝါနှိမ်နေအဖွဲ့အရာရှိတွေကဘန်ကောက်မြို့မှာသူ့ရဲ့ကားကိုကြားဖြတ်တားဆီးပြီးတော့ဖမ်းဆီးခဲ့တာပါ။ဒေါ်မြင့်သိန်းအေးခေါင်းဆောင်နဲ့မွေးရစေဝါဂိုင်းတွေကိုစုံစမ်းစစ်ဆေးသူတွေကနှစ်တင်နဲ့ချီပြီးတော့နောက်ရောင်ခံလိုက်နေကြတာပါ။ဒေါ်မြင့်သိန်းအေးကတော့ထိုင်းနိုင်ငံကိုစေဝါကုသမှုခံယူဖို့သူခီးထွက်လာတာဖြစ်ပြီးတော့ထိုင်းနဲ့မြန်မာအကြားနိုင်ငံသားငွေလဲတဲ့လုပ်ငန်းကိုလုပ်ကိုင်နေသူဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ထိုင်းရဲ့တပ်ဖွဲ့ကတော့ဒေါ်မြင့်သိန်းအေးဟာမက်သဖက်ဒမင်းမွေးရစိတ်ကြွဆွေးကုန်ကူးမှုကရတဲ့ငွေတွေကိုစီမံခံခွဲနေသူဖြစ်ပြီးမွေးရစေဝါဂိုင်းတစ်ခုမှအဓိကအရေးပါသူတူဖြစ်တယ်လို့ယုံကြည်ထားပါတယ်။မွေးစေဝါနှင်းနေရေးတပ်ဖွဲ့တွေကမွေးစေဝါဝယ်ယူမဲ့သူတွေအဖြစ်ဟန်ဆောင်ပြီးတော့ချင်းရိုင်းခရိုင်မဲဆိုင်မြို့ကမွေးစေဝါဂိုင်းတစ်ခုကို2016ခုနှစ်မှာဝင်ရောက်ဆင်းနေခဲ့ပါတယ်။အဲ့ဒီဆင်းနေမှုပြီးကြတဲ့ကတော့မြင့်သိန်းအေးကိုထိုင်းအာဏာပိုင်တွေကလိုရှိနေတာပါ။မွေးစေဝါဝယ်မဲ့သူတွေအဖြစ်ဟန်ဆောင်ထားတဲ့ထိုင်းမွေးနှင်းနေရေးတပ်ဖွဲ့တွေဟာထိုင်းဘက်ငွေ 73.5 သန်းဖို့ဝယ်ယူဖို့သဘောတူခဲ့ပြီးတော့မဲဆိုင်မြို့ကမြို့သမီးတူရဲ့နာမည်နဲ့ဖွင့်ထားတဲ့ဘန်စင်းတဲကိုငွေလဲထည့်ဖို့မွေးစေဝါဂိုင်းကပြောပါလေမင်းစီဝကုံကူလို့ရတဲ့ငွေတွေကိုချွေရတဲ့နာဆိုင်တွေနဲ့ဟိုတယ်လုပ်ငန်းတခုထိုင်းနဲ့မြန်မာနိုင်ငံကြားဖွင့်လှစ်ထားပြီးငွေမဲကိုငွေပြူပြအောင်လုပ်နေကြတာလို့ထိုင်းမူရနေနေအဖွဲ့ကဆိုပါလေ